ရှားဦးထွေးမြေအခုရှားဦးတင် live မှာရှိနေပါတယ်ခင်ဗျအဲ့ဒါဒီတစ်ပတ်ဆွေးနွေးမယ့်ကိစ္စကိုစပြီးပြောလို့ရပါပြီခင်ဗျာ
ဟုတ်ပါပြီခင်ဗျဦးတင်ကျွန်တော်တို့ဆွေးနွေးခြင်းနဲ့ကိစ္စဆိုတော့လောလောဆယ်ပေါ်နေတဲ့အခက်အခဲကြက်တနာပေါ့ဗျာအဲ့ဒီမှတ်တည်းသူတော်ဦးဘယ်လိုတက်မလို့ဖြစ်တဲ့အချိန်မှာအခုတည်းအခက်အခဲကြီးရှိနေတော့ဗျာအဲ့ဒီကိစ္စပါ
သူပြောပါဦးခင်ဗျာဘယ်လိုမြင်လို့လဲ
ကျွန်တော်မြင်တော့ပထမတော့လွယ်လွယ်ပဲလို့ယူဆတယ်ဗျာတက်ခဲမဲ့ကိစ္စမဟုတ်ဘူးလို့ပေါင်းဆိုရင်အဲ့ဒီမှတ်ပုံပြန်ပြီးတော့အဲ့ဒါရေပောက်ပွဲဝင်မယ်ဆိုတဲ့အခါမှာရေပောက်ပွဲဝင်နိုင်မှုရအတွက်အဲ့ဒါအခက်အခဲအကျက်ပဲဒီရှိတယ်ပေါ့ဗျာအဲ့ဒါကိုထပ်ထိုင်အားနေပြီးတော့သဘောတူချက်အကြောင်းဒီအခက်အခဲအောင်မြင်သွားတယ်ပေါ့အခုတစ်ခါကျတော့သို့တော်အမှအဖြစ်နဲ့ကြံ့ကြေရမယ်ပေါ့ဗျာတစ္ဆာဆူရမယ်အဲ့ဒီအခက်အခဲပြန်တွေ့တယ်ပေါ့အဲ့ဒီကိစ္စကရေကောက်ပွဲတော့တော့မလွယ်ဘူးဆိုတဲ့အခြေအနေပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်လည်းဒီလိုပြောနေတယ်ဗျာဒီကိစ္စကဟိုမလွယ်ဘူးဆိုတာဟိုကျွန်တော်ကလက်ခံတယ်ဗျာအဲ့တော့မလွယ်ဘူးလို့ပဲကျွန်တော်တော့ထင်နေတယ်ထင်နေတယ်ဆိုတာဒီလိုဗျာဘုံရင်ပြောလို့ရှိရင်ဒီရေကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့နော်ကျွန်တော်ပါတီရဲ့မှလည်းတော့ဆွေးနွေးကြပါလိမ့်ဒီကောက်ပွဲဝင်တာပြင်လားမပြင်လားဆိုတာဒီကျွန်တော်ထင်နေကြတယ်ဝင်နေတယ်လို့ယူဆတယ်လူတွေရှိပါတယ်အဲ့ဒါမဝင်နေဘူးလို့ယူဆတယ်ပြောကြည့်တယ်ဆိုတော့အကုန်လုံးနောက်ဆုံးခြုံရင်းတဲ့ခါကျတော့အဲ့ဒါယူတော့ဘဝင်တာအတွက်အဲ့ဒါအောင်မြင်တယ်အောင်မြင်တဲ့အတွက်ဝင်နေတဲ့ဆွေးလူတွေရဲ့ဆုံးဖြတ်ချက်ကမှန်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာလို့ဆိုတော့ပြည်သူပြည်လုံးကနောက်ဝိုင်းဝန်းထောက်ခံပြီးတော့အဲ့ဒီလူတခဲနဲ့မဲပေးလိုက်တဲ့ခါကျတော့ယူတော့ဘဝင်နေတယ်လို့ဆုံးဖြတ်တဲ့လူတွေရဲ့ဆုံးဖြတ်ကမှန်တယ်လို့ပြောလို့ရတယ်ဆိုတော့အခုတခါထပ်ပြီးတော့အဲ့ဒီယူတော့ဘဝလည်းတကယ်လည်းပြီးလည်းပြီးတော့ဘူးလို့တန်တဆာချင်းတို့ရစအတက်သေးတွေ့တဲ့ခါကျတော့ယူတော့ဝင်နေဘူးလို့ဆိုတဲ့လူတွေလည်းတိတ်မပါဘူးလို့တောင်မှပြောရမလို့ဖြစ်တာပေါ့ဗျာအဲ့တော့ကျွန်တော်ကတော့ဒီနိုင်ငံကအခုကဘာပဲပြောပြောဒီတိုင်းသာဆက်သွားမယ်ဆိုရင်တော့နိုင်ငံအကျက်တည်းကြီးတစ်ခုကျုံမဲ့အနေဒါမျိုးရောက်နေတယ်ဒီကိစ္စကလွယ်လွယ်လေးနေတော့ဖြေရှင်းလို့ရပါမလားလို့ကျွန်တော်တွေးနေတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ခင်ဗျအခုတွေးပြီးပြော
ကျွန်တော်ကတော့အချိန်ကဥပဒေပြန်ပြီးဖတ်ကြည့်ရခါကျတော့ဆရာဦးတင်ပြောတဲ့အတိုင်းပဲကျွန်တော်သဘောတူရတယ်အခုကိစ္စမှာတော့အချိန်ကဥပဒေမှဒီအမှတ်ဖြစ်ရင်းနဲ့ပတ်သက်လို့ပုဂ္ဂမ125ဘီအလေးမှာကပြည်သူ့တော်ကိုယ်စားလှယ်တယောက်အနေနဲ့ဟာကျွန်တော်တို့တော့အမတ်ပေါ့ဗျာအမတ်တယောက်အနေနဲ့အဲဒီကမ်ပစ်စာတင်ဆိုတဲ့ဒပိစ္စာဆိုတဲ့ပေါ့ဗျာအဲ့ဒီမှာအကြည့်အကျပါထားတယ်လေအခြေခံဥပဒေမျိုးဆောက်ရှောက်ဆောက်ပွားမှုဆိုတဲ့သဘောပေါ့ဗျာအဲ့တော့ဒါကရေးဆောက်ပွဲကော်မရှင်ကအလွဲတကူသဘောတူနိုင်ရဲ့ဒီကိစ္စကအခုဆက်တော်ကြတဲ့ခါကျတော့ရေကောက်ပွဲဝင်တော့ကတော့မလွယ်တဲ့ကိစ္စအခြေခံဥပဒေမှာတိတိကျကျပေါ်ပြတယ်ပေါ့ဗျာအဲ့တော့အဲ့ဒီဟာကိုပြင်ဖို့အတွက်ဆိုတဲ့ခါကျတော့ခကြီးဘုံအခြေခံဥပဒေခုံရုံးကလည်းဒါခြေခံဥပဒေကိုမပြင်မဲနဲ့တော့မရဘူးပြင်မှရမယ်ဆိုတဲ့သဘောထားပေါ့ဗျာ
ဒီလိုပြောရမယ်ကျင်နေဦးကင်းကြီးဒီကိစ္စကနော်အခက်အခဲရှိနေလို့ပြောရမယ်အကြောင်းကနောက်တစ်ချေရေကောက်ပွဲဥပဒေမှာနော်တော်ဝင်ဆောင်ချောင်းမီဆိုရဲစားပါတယ်ပါတဲ့ခါကျတော့ကျွန်တော်တွေကလက်မခံဘူးဆိုပြီးတော့ကျွန်တော်ညှိပေးခဲ့တယ်ညှိပေးတဲ့ပြီးတော့ကျွန်တော်ရေအောက်ပေါ်လည်းမုံမှုလို့ဆုံးပြခဲ့တယ်တော့ပါတီကလည်းဘတ်ပုံမတင်ဘူးလို့ဆုံးပြခဲ့တယ်အဲ့ဒီဆုံးပြချက်ကြောင့်ကျွန်တော်ပါတီဟာ2010ခုနှစ်စက်တင်ဘာလ14ရက်နေ့မှာပါတီဖြတ်သိမ်းခြင်းခံရတဲ့အထိရောက်ခဲ့ပါတယ်ကျွန်တော်ကနောက်ခါဒီအခြေခံမှုတွေကိုကျွန်တော်ပြင်ရမယ်လို့ကျွန်တော်တို့ငွေတော့ကတောင်းဆိုချက်တွေရှိတယ်ဆက်မချက်ရှိတယ်အဲဒါတခုပဲနောက်တစ်ခုကကျွန်တော်တို့ဒီဖြစ်တော်ကိုရောက်သွားရင်ကျွန်တော်တို့ရဲ့လုပ်ငန်းစဉ်တိုးရတယ်မှာအခြေခံဥပဒေကိုပြင်ရဆိုတာပါတယ်အဲ့တော့အဲ့လိုပါနေရတာနဲ့ဒီအခြေခံဥပဒေကိုကျွန်တော်ကတာဝန်စောင့်ချုပ်ပါမည်ဆိုရင်ကျွန်တော်တို့ရဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တစ်ခုလုံးရေကိုပြောလိုက်တယ်လို့ဖြစ်သွားမှာပေါ့အဲ့တော့လွတ်တော်တွေမှာပြင်မယ်လို့ကြီးပန်းတာတဲ့အခြေခံဥပဒေကိုကျွန်တော်ကတာဝန်စောင့်ချုပ်ပါမည်ဆိုရင်တော့လေဒီဝင်ပချိရဲ့အနေအထားမျိုးရောက်နေတယ်အဲ့တော့ကျွန်တော်ကဒီအခြေခံတော့ကိုခက်ခဲတဲ့အနေအထားကိုရောက်မယ်လို့ကျွန်တော်ထင်တာပေါ့နောက်တစ်ချက်ကတော့ဗာလဲဆိုရင်ဒီဟာကိုပြင်ဖို့အတွက်ကိုကျွန်တော်တမန်ကြီးရှိလဲစာရေးပါတယ်တမန်ကြီးကနေပြီးတော့ဒီရှင်ကောင်းဦးရဆိုင်ဟာခုံရုံးကိုလည်းပို့တယ်ခုံရုံးကလည်းသူပြောတဲ့စကားကတော့ပြင်မပြေးနိုင်ဘူးဆိုတဲ့စကားပဲဖြစ်နေတယ်ပေါ့အဲ့လိုဆိုရင်ကျွန်တော်ပြေသွားမလို့ဆိုတော့စွတ်တော်လေးကိုသွားမယ်စွတ်တော်လေးသွားမယ်ဆိုရင်စွတ်တော်လေးမှာဒီရှင်ကောင်းဦးကိုပြင်ဖို့ကိစ္စဆိုတာက85ရက်ခန့်လုံးလိုအပ်လို့ရနေပြီးတော့ပြရမယ်ဆိုတဲ့အကြောင်းအပြာကြီးခက်ခဲသွားပြီဒီတိုင်းဆိုရင်ကျွန်တော်ဟာဘူပေါ်ပေါက်နေရပေါ်ရဖြစ်ပေါ်တူတက်မှုအစ်စ်တီဟာတကယ်ရောဟုတ်ရလားတကယ်ရောအကောင့်တွေ ပေါ်ပါဦးမလားကျိုးတော်မှုရှိပါဦးမလားတောင်းမှာပြောပြရရှိတဲ့အနေထားကိုရောက်သွားပြီလို့ကျွန်တော်ပြောနေပါတယ
်ဟုတ်ကဲ့အော်ကျွန်တော်ပြောချင်တာတော့ပထမအရေးကြီးဆုံးအချက်ကတော့ဒေါက်ဆန်းစုကြည်ခေါင်းဆောင်ပြီးတော့ NLD ကပါတီမှာပုံတင်ခဲ့တာရုပ်ောက်ဝင်တဲ့ဟာတွေကမှန်ကန်နေပေါ့ဗျာ။အဲတို့ပြင်ဆင်ပေးကြတဲ့လိုက်ရော့ပေးတဲ့အတွက်ကြောင့်အဲ့တော့အခုအချိန်ကြီးကတော့ဆရာဥပဒေကိုဒီအချက်ပြင်ဆင်မှုအတွက်ပထမသတ်တော်အမတ်20ရာခိုင်နှုန်းကစုပေါင်းပြီးတော့အဆိုတင်ရမယ်အဲ့ဒီအဆိုတင်ပြီးတော့တခါအဆုံးဖြတ်ရဖို့အတွက်က85ရာခိုင်နှုန်းကျော်ရမှာဒါပြင်ဆင်နိုင်မယ်ဆိုတော့အဲ့ဒီအခြေအနေပေါ့ဗျာအဲ့တော့အဲ့ဒီအခြေအနေကိုကျွန်တော်ပြောချင်တာကဒါခက်ခဲချက်တဲ့ပြင်မဲ့လုံးလုံးမရတဲ့အခြေအနေတော့မဟုတ်ဘူးပေါ့ဗျာဘာကြောင့်လဲဆိုတော့သမဝုသိန်းစိန်ဒေါဆောင်ရဲ့ဆွာအဖွဲ့ရှိတဲ့ဟလာလွတ်တော်လည်းကြက်ခိုင်ခွင့်ပြုရေးပါတီကသူတို့ကပါမအဆိုလဲတင်မှမဲလဲပြီးမှပြောင်းနိုင်တဲ့အခြေအနေပေါ့ဗျာအဲ့လိုအခြေအနေရှိနေတဲ့အထက်မှာပြည်ဝင်ပြည်ပအခြေအနေကြည့်လိုက်လို့ရှိရင်လည်းဒေါက်ဆတ်စုကြည်ဒေါက်ဆောင်နဲ့ NLD ကတော်တော်လေးကိုရပ်ဖို့ဟာတော်တော်ကိုအရေးကြီးနေတာပေါ့ဒါတော်တော်ကိုအရေးကြီးနေတဲ့ခါကျတော့အဲ့ဒီအတွက်လုံနိုင်မလုံနိုင်ဒေါက်ဆတ်စုကြည်ဒေါက်ဆောင်နဲ့ဟဲ့လား NLD အမတ်တွေကဝင်ပေါ့ဗျာအဲ့တော့အဲ့ဒီအခြေအနေဟာကျွန်တော်ကတော့တချို့ကပြောကြတယ်ပေါ့ဗျာဒေါက်ဆန်းစုကြည်နဲ့ဟာဒီ energy အမတ်ဒီစွတ်တော်ရဲ့ရဖို့ကအရေးကြီးတယ်အဲ့ဒီဟာကဘာကြောင့်လို့ဆိုတော့အဲ့ဒီဒေါက်ဆန်းစုကြည်ကောင်းဆောင်တဲ့ energy ကပါမသာပြည်ဝင်ပြည်ပအခြေအနေတွေဟာလျော့မယ်ဆိုတဲ့အခြေအနေမျိုးမှာရှိတယ
်အဲ့တော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့အခုဒီကိစ္စကသူတို့ပြည်ဝင်ပြည်ပဆိုတဲ့ကိစ္စတွေလည်းပြည့်စုံလာမယ်ဆက်ပြီးလည်းပါတယ်ပေါ့သူတို့ပြည်ဝင်ပြည်ပဘယ်တော့ပဲပါပါဒီကိစ္စတကယ်ဖြစ်ချင်ရမယ်ဟာကလွတ်တော်ထဲမှာဖြစ်ချင်ရမယ်အနေထားမျိုးရောက်နေတယ်။အဲ့တော့ကျွန်တော်ကတရားကိုချင့်ကပ်တယ်ဟာလွတ်တော်ထဲမှာမျိုးပွဲဆုံးပြတဲ့အနေထားမျိုးရောက်တာမျိုးမဟုတ်ဘဲနဲ့ဖြစ်ချင်နိုင်အောင်ဆိုပြီးတော့ခြေအောင်ဝင်ဆိုင်ရာခုံရုံးကိုပြင်တာပေါ့နော်။ဒါပေမဲ့အဲ့ခြေအောင်ဝင်ခုံရုံးကလည်းအခုတိုင်းဆိုရင်တော့လက်မခံဘူးဖြစ်တဲ့သဘောသူပေါ်နေတဲ့အခါမျိုးရှိတဲ့အခါကျတော့ကျွန်တော်ဆက်တော့ဖြစ်ချင်ရမှာပဲ။ဒါပေမဲ့ကျွန်တော်ပြောနေတာကဘာလဲဆိုတော့ကျွန်တော်ကကျွန်တော်ကြည့်လိုက်တဲ့စာထဲမှာလည်းပါပါတယ်။ကျွန်တော်ကကျွတ်တော့တည်းရဲ့တို့ကြောင်းတော့သူတို့ကျန်တစ်စာကြည့်ပြီးတော့သူတို့ကျွတ်တော့တက်မယ်ဆိုတာသူတို့ပြောပြီးပြီဒါသူတို့စင်နာဟာကျွတ်တော့သူတို့ဒိမောက်ဓာတ်တို့တောက်ွက်ဓာတ်တို့အဲ့ဆက်နေတာတို့သူတို့ဘာမှမရှိဘူးသူတို့တခုရှိတာပြကြတော့သူတို့ပြောနေတာတကွာတော့သူတို့ကလွတ်တော်တော့ဒီတိုင်းတော့မသွားနိုင်ဘူးသူတို့ကဒီတိုင်းတော့ထင်အောင်သူတို့ဧည့်သည်အနေနဲ့မသွားနိုင်ဘူးနောက်တော့သူတို့ကလွတ်တော်တွေကိုတွားပြီးတဲ့အခါကျတော့သူတို့ဟာဟာလေကျန်တစ်စာမကြည့်သူရဲ့နဲ့ဧည့်သည်ရောအနေနဲ့လည်းမသွားနိုင်ဘူးအဲ့တော့ကျွန်တော်ကကျွန်တော်လွတ်တော်ရဲ့ဝင်နေဆိုတာကပြည်သူလူရဲ့ဆုံးဖြတ်ချက်နဲ့ကျွန်တော်ဝင်လာတာကျွန်တော်အနေရီရနေပြီးတော့ဆိုးရနဲ့စိတ်ကြပြီးတော့ဝင်လာတာပေါ့အဲ့ပြည်သူဆုံးဖြတ်ချက်နဲ့ကျွန်တော်ကလွတ်တော်ရဲ့ကိုသွားဖို့ရောက်တဲ့အခါမှာဥပဒေအရကျွန်တော်ကအခက်အခဲကြီးအများကြီးပေါ်နေပြီဒီကိစ္စကလေလေကူတော့ရှင်းလို့မရဘူးလို့ကျွန်တော်ကလိုပဲဝင်နေလို့ပဲကျွန်တော်ပြောချင်ပါတယ်သို့တော့ကျွန်တော်ကတော့စေနာကောင်းကြီးရှိတော့မယ်လွတ်တော်ရဲ့ကိုသွားခြင်းလုံးမယ်ပြည်သူအဆုံးဖြတ်အတိုင်းပဲကျွန်တော်လွတ်တော်ရဲ့ကိုဝင်ပြီးတော့ဆက်တော်နိုင်ငံရေးကိုလည်းကျွန်တော်ဝင်ပြီးတော့ရှုပ်ရှားဖို့အတွက်ကျွန်တော်မှရည်ရွယ်ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်အထိုင်မှာပြောချင်ပါတယ်ပြီးတော့ဒီကိစ္စဟာအိတ်ွယ်မယ်လို့တော့ကျွန်တော်အိတ်မတည်ဘူးလို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ပြောချင်တာတော့ဒီလိုပါအဲ့ဒေါက်ဆန်းစုကြည်ကောင်းဆောင်တဲ့ NLD ကလည်းတော်တော်လေးမှအပါဝင်ပြီးတော့ခြေနေရဆွဆွရှိရှိဖြစ်ပါမှပြည်ရင်းပြည်ပကလည်းရောမှလည်းရှိနေတယ်ဗျအဲ့လိုခါကျတော့တချို့တွေကပြောကြတယ်ပေါ့ဗျတော်ဆန်းကြည့်ကြောက်ဆုံးနဲ့ NLD လွတ်တော်ရဲ့ရဖို့အရေးကြီးနေတာဟာပြည်သူလူထုအတွက်တည်းမဟုတ်ဘူးအစိုးရအဖွဲ့အတွက်လည်းအရေးကြီးတဲ့ကိစ္စပဲလူအတက်ကိစ္စပဲအဲ့တော့လွတ်တော်ကလွတ်ပြေးနိုင်တာတော့နှစ်ဆင့်ရှိရပေါ့ဗျာဒါရဟိုအခြေအဥပဒေဒီအပိုင်လေးကိုပြင်ပေးဖို့ပေါ့ဗျာကျွန်တော်ပြောချင်တာတော့ဒါဟာတိုင်းကျွမီကျုံးကိုင်းမီသဘောဖြစ်နေတယ်ပေါ့ဗျာဒါမဖြစ်နိုင်တဲ့ကိစ္စမဟုတ်တဲ့အတွက်ကျန်းခွင့်ပါတီကသဘောထားကြီးကြီးနဲ့ငြင်းမျိုးနဲ့ကြီးကြီးနဲ့သမရာဥသိန်းခိန်ခေါင်းဆောင်ပြီးတော့ဆောင်ကျင်းပေးနိုင်လိမ့်မယ်လို့ကျွန်တော်တော့တော်တော်လေးပြောလဲတာပေါ့ဗျာ
ဒေါန်ဆန်းပြည်ကတလူကိုအများပြောနေတဲ့စကားရှိတယ်လို့ပေါ့တကယ်နဲ့ပြီးတော့အောင်မြင်နဲ့ကျွန်တော်ကတခြားလူတွေကိုမထိခိုက်ခြင်းနဲ့တခြားလူတွေကိုဟလာတိတ်တက်မှမညှိုးညင်စီနဲ့ဆိုတော့အတူပြောရင်တော့ဆရာလောင်းစိတ်သက်ဒီမွေးကြဆိုတဲ့ပုံစံမျိုးကြီးပြောခဲ့တာရှိပါတယ်အဲ့တော့ကျွန်တော်ကလည်းဟလာဒီဟာအဲဒီတန်ဖွင့်ဆိုရပေါ့ဗျာဆရာလောင်းစိတ်သက်များမွေးနိုင်မလားဆိုတော့ဦးတွင်းမြင့်ပြောသလိုဆရာလောင်းစိတ်သက်မွေးနိုင်တော့ဟလာဒီကိစ္စကတော်တော်လေးတော့ ကြည့်လဲပါဘောတော်တော်လက်ရှိဒီစားရကျွန်တော်ကစိတ်ပတ်တစ်ခုတည်းနေတယ်မပြီးတော့ဘူးဗျဟဲ့လားဒီကလုပ်ငန်းရဘောကိုပြောရမှာလုပ်ငန်းတဘောပြောရမှာဆိုတော့ဒီအခြေခံဥရဆိုင်ခုံရုံးကပြင်မဲ့ဆိုပြင်လို့ရတဲ့ခါကြည့်ပြီးမလို့အခြေခံဥရရဲ့ပြောတဲ့စကားကဘာလဲဆိုတော့ကမ္ဘာနိုင်ငံဒီမှာလဲဒီစကားပေါ့အပိုးစရာဟုတ်ကဲ့တုံးနေအပိုးစရာဟာရအရိပယ်ဖွင့်ဆိုချက်ကဟုတ်လားဟုတ်ကဲ့နားဟုတ်လားဘူးလားဟုတ်လားတာဝေတာဆိုတဲ့ဟာဒီကအရိပယ်စက်ရောက်တယ်လို့ပြောတယ်ဒါကဗမာလို့အရိပယ်ဖွင့်ဆိုချက်တွေကိုပြောနေလို့မရဘူးတုံးနေဟာဒါတုံးနေအပိုးလို့တုံးတာဒီကမ္ဘာနိုင်ငံဒီမှာလဲတဖဲလို့တုံးတာမဟုတ်ဘူးအပိုးလို့တုံးတာအဲ့တော့ကျွန်တော်ကလည်းဒီမှာကျွန်တော်တုံးမြဟာကလေးစားလိုက်နိုင်ပြီဆိုတာပဲသူတို့တုံးတယ်ဒါလေးစားလိုက်နိုင်တာအပိုးစရာဒီပဲပဲပေါက်တယ်ဆိုတော့တာဝန်ဆုံးဖြတ်ကြည့်ဆိုတာကဒါတော့ကျွန်တော်ဒီနေ့ကဘာမှလည်းမတုံးပါဘူးတပန်းလောက်ချာလည်းမလို့ပါဘူးဒါစစ်တပ်ကသာလို့ရမှာကျွန်တော်ဒီလောက်ချာမလို့အဲ့တော့ကျွန်တော်ပြောပြနေတာဒီတိုင်းဆိုရင်အချိန်ကဥပဒေပုံရုံးမှာတော့ရန်ကတော့ပွဲစလို့ဖြစ်နေတဲ့အချိန်ကရောက်ပြီအဲ့လို့ဆိုရင်စစ်တော်တွေကိုရောက်သွားဖို့ပဲလမ်းကြည့်တော့မယ်အဲ့လို့ဆိုလွတ်တော်တွေရောက်ဖို့ဟာလွယ်မလားအဲ့ဒါကိုကျွန်တော်ကပြောနေတာတော့ဒီကိစ္စဟာကျွန်တော်တို့ဘက်ကနေစေနာသားလို့ပဲဒီလွတ်တော်တွေမှာရှိနေတဲ့ကြံခိုင်အမတ်ဒီကြံခိုင်ရာစုတွေကလည်းအမြင်ကျေကျေနဲ့ကြည့်မယ်ဆိုရင်တော့ဖြစ်နိုင်တာပေါ့သို့တော့အဲ့ဒီဟာအမြင်ကျေုံနဲ့မရဘူး85ရာခိုင်နှုန်းဆိုရအကြီးကရာခိုင်နှုန်းကြီးကြည့်နေတော့ဖြစ်နိုင်သေးရဲ့လားလို့ကျွန်တော်တွေ့နေတယ်အဲ့ဒါကိုပြောနေတာပါတယ်အဲ့တော့ညီတို့ကျွန်တော်ပြောချင်ပါတယ်တစ်ကဘာလဲဆိုရရဲ့ရုပ်ောက်ပွဲမှာ energy နိုင်လာတာပြီးလူတို့ကတခဲနဲ့တင်ပြောက်လိုက်တဲ့ရုပ်ောက်ပွဲဗျအဲ့ဒါဘာပြလဲဆိုတော့ပြီးလူတို့ရဲ့လုံးဝအုပ်တုံထောက်ခံချက်ပေါ်မှာတည်ပြီးတော့ဖြစ်တာဒါတစ်ချက်ပေါ့နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်ဒီဟာနဲ့ပတ်သက်ပြီးတော့ခုပေါ်လာတဲ့အခြေအနေဒီဟာကဘာရဲ့ထောက်ခံချက်လဲကျွန်တော်ရှိလို့ဒီဟာဒီပေါ်လာတာဒီအခြေအနေနှစ်ရက်ပေါ်မှာတည်ပြီးတော့ဓာတ်ရုပ်ယူတော့အောင်မြင်ခဲ့တာကျွန်တော်ဘက်ကနေပန်းကြည့်ရင်လည်းကျွန်တော်ကဒီရုပ်ောက်ပွဲဝင်နိုင်မှုအတွက်ကိုကျွန်တော်ပါတီကတစ်ခါလုံးကဆိုလို့ရှိရင်ကျွန်တော်ရဲ့ပါတီရဲ့ရည်တည်ခွင့်တော့ဆုံးရှုံးကံပြီးတော့ဒီစကလုံးကိုကျွန်တော်အဲတိုက်လာခဲ့တဲ့ခါကရင်းဆန်လာခဲ့တာအဲ့ဒါကိုကျွန်တော်ကဒီအချိန်မှာဒီဟာကြီးတိုင်းပြီးတော့ကျွန်တော်သွားလို့တော့မဖြစ်ဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်အဲ့ဒါကိုကျွန်တော်ကတော့ပြောချင်တာတော့အခုလုံးတီလာလို့လွတ်တော်ပေါ်မှာပဲသွားတီတော့မယ်လို့ကျွန်တော်ကတော့အဲ့လိုပဲသဘောထားနေတယ်လွတ်တော်ကနံမျိုးပြီးရှိရှိနဲ့လုပ်မယ်ဆိုရင်တော့ဖြစ်နိုင်ပြီမယ်တော့မဟုတ်ရင်တော့မလွယ်ဘူးလို့ကျွန်တော်ပြောကြည့်ပါလေအဲ့ဒါနဲ့ပဲကျွန်တော်ဒီလိုပြောပါမယ်
ကျွန်တော်လည်းခင်ဗျားနဲ့သဘောချင်းတစ်ဆက်သေးပါအဲကျွန်တော်လည်းဂျပ်ပြယူကောက်ပွဲမှာ NND ကိုပဲမဲတဲ့အပိကေတာပဲပေါ့ညာကိုတမဲဆိုမဲကိုတမဲပေါ့နောက်ပြီးတော့ဒီဂျပ်ပြယူကောက်ပွဲမှာပြည်သူလူထုကတောင်မျိုးကမ်းမျိုးအောင်နိုင်နဲ့အထိထောက်ခံရတဲ့ကိစ္စပဲညာအဲ့တော့ဒါအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေ3/125နဲ့ကလျင်ပြီးတော့အဲ့ဒီဇယားလေးကလည်းရှိနေတဲ့ဟာကိုမရှိသလိုတော့လူမရတဲ့အခြေအနေပေါ့ဗျာအဲ့တော့ရုပ်ောက်ပွဲကော်မရှင်လို့ခုတ်ပြီးရတယ်လို့လွယ်တော့သူတို့အနေနဲ့မလွတ်နိုင်တဲ့အခြေအနေကြောင့်ကျွန်တော်လည်းအဲ့ဒါသူတို့ကိုအားကိုးရပဲပြောခြင်းပြောပေါ့ဗျာသူတို့ဉာဏ်အမျိုးအမြင်ကိုကျွန်တော်တော့အများကြီးရှင်းလင်းမနေပေါ့ဗျာသူကတော့ပဲဥပ္ပင်းကြီးဟုတ်ကဲ့ဗျာ